DRTS,S လို့လက်ရှိအမည်ပေးထားတဲ့ကာကွယ်ဆေးရဲ့အခုလိုအလားအလာရှိမှုကိုတွေ့ရှိလာတာဟာငှက်ဖျားကာကွယ်ဆေးထုတ်လုပ်ရေးသမိုင်းမှာတော့အရေးပါတဲ့မှတ်တမ်းတစ်ခုဖြစ်တယ်လို့သိပ္ပံပညာရှင်တွေကဆိုကြပါတယ်။တကယ်တော့ဒီကာကွယ်ဆေးကို American စစ်တပ်အတွက်သုံးဖို့စ조사ပြီးထုတ်ဖို့လှုပ်လာခဲ့တာ25နှစ်တောင်ရှိလာခဲ့ပါပြီ။ဒါပေမဲ့အခုတော့ Bill and Melinda Gates Foundation ကဆက်ပြီးကူညီပေးဖို့ရှိနေပါတယ်။ဒီလေလာမှုမှာအာဖရိကတိုက်ကနိုင်ငံပေါင်း9နိုင်ငံက9လနဲ့18လအကြားကလေးငယ်ပေါင်း 6,000 ကိုကာကွယ်ဆေးစမ်းသပ်ထိုးပေးရမှာငှက်ဖျားဖြစ်ဖို့အန္တရာယ်ရှိနှုန်းဟာ48ရာခိုင်နှုန်းကျဆင်းသွားတယ်လို့ဆိုပါတယ်။ဒီလေလာမှုကိုလုပ်ခဲ့တဲ့သုတေသီနဲ့ကလေးအထုကဒေါက်တာ Daniel Anson က
The phase 3 is where you look into efficacy.
ဆင်တုံးကတော့ဒီဆေးရဲ့ထိရောက်မှုနဲ့ဘေးကင်းစိတ်ချရမှုတွေကိုလေ့လာတာပါ။ဒီချက်တွေအတွက်လေ့လာမှုတွေကလည်းရှင်းအောင်ညီတဲ့ရလဒ်ကောင်းတွေစက်တိုက်ဆိုသလိုရလာပါတယ်။ဒါကြောင့်ကျွန်တော်တို့တကယ့်ကိုဝမ်းသာရဖြစ်ပြီးတော့လဲရှေ့ဆက်လို့အားတက်နေပါတယ
်။ဒီဆေးအနေနဲ့48ရာခိုင်နှုန်းပဲထိရောက်မှုရှိသေးတာမို့ကာကွယ်ဆေးအများစုထုတ်ဖို့လိုအပ်တဲ့90ရာခိုင်နှုန်းကျော်ထိရောက်မှုတော့မရသေးပါဘူး။ဆေးသုတေသီတွေကတော့ထိရောက်မှုပိုများလာအောင်ဆက်ကြိုးပမ်းနေကြပြီးအာဖရိကအပြင်အခြားဒေသတွေမှာလည်းအလားတူထိရောက်မှုရှိမရှိကိုထပ်စစ်ဆေးဖို့လုပ်နေကြပါတယ်။သူတို့ကဒီလေ့လာမှုကို2014အထိလုပ်မှဖြစ်ပြီးမွေးကင်းဆကလေးနဲ့အထက်လူပေါင်း 15,000 ကျော်အထိစမ်းသပ်ဆေးထိုးကြည့်ဖို့စီစဉ်ထားပြီးနောက်ဆုံးရလဒ်ကိုလည်းတပြွေးချိုကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကိုတင်ပြချမှာဖြစ်ပါတယ်။စမ်းသပ်နေတဲ့ဆေးကုမ္ပဏီ GlaxoSmithKline ကတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကလည်းဒီနောက်ဆုံးရလာမဲ့ရလဒ်ကိုလက်ခံပြီးအနာဂတ်မှာပုံမှန်ကလေးကာကွယ်ဆေးထိုးတဲ့ဆေးမှာထည့်သွင်းပေးလိမ့်မယ်လို့မျှော်လင့်နေကြပါတယ်။အဲ့ဒီတော့ဒီဆေးထွက်လာခဲ့ရင်မြန်မာနိုင်ငံမှာသုံးနိုင်ဖို့အနေအထားရှိပါလား။မြန်မာနိုင်ငံထဲမှာငှက်ဖျားကာကွယ်ရေးကိုယ်တိုင်ကွင်းစင်းလုပ်နေတဲ့ဒေါက်တာအေးယူဆိုးကတော့ကာကွယ်ဆေးထွက်လာရင်တောင်မှအစာပိုင်းမှာဈေးကြီးတာကြောင့်မြန်မာနိုင်ငံမှာသုံးဖို့ခက်မှာကိုစိုးရိမ်တယ်လို့ဆိုပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာကလောလောဆယ်ပြဿနာဖြစ်နေတာက
ကျမတို့မှာအဓိကပို့ပြီးတော့အရေးကြီးနေတာလေငှက်ဖျားကာဝယ်ဆေးထည့်စားလို့ရှိရင်ပြည်သူလူထုကအခုထိရောက်နေတဲ့ငှက်ဖျားဆေးပေါ့အာတမစနင်းကိုအခြေခံတဲ့ဆေးပေါင်းကိုနေရာတကိုင်းမှာငှက်ဖျားဖြစ်လာတိုင်းလွယ်တကူတောက်ဖို့အတွက်ကိုဟလာအဆင်ပြေမယ်ဟလာစီကူစားမှုခံယူလို့ရမယ်ဟလာဆိုတာမျိုးကပို့ပြီးတော့အရေးကြီးနေတယ်အဲဆေးရင်ပါနိုင်တဲ့ငှက်ဖျားပို့တွေတနိုင်ငံလုံးမပြန့်သွားဖို့ဟာကျမတို့နိုင်ငံအတွက်ကပို့ပြီးတော့အရေးကြီးတယ်လို့ကျမထင်ပါတယ
်ဒေါက်တာအေးယူဆုကပဲဆေးဝါးလုံလုံလောက်လောက်ရဖို့အနေထားနဲ့ပတ်သက်ပြီး2009မှာဥရောပသမဂ္ဂရဲ့ 3D Funds အဖွဲ့နဲ့2017မှာ American ရဲ့ Global Fund အဖွဲ့တွေနဲ့ဂျပန်နိုင်ငံတို့ကကူညီပေးလာခဲ့တာကြောင့်ဆေးဝါးတစုံတရာပုံမှန်ရရှိလာခဲ့တယ်လို့ဆိုပါတယ်
အခုဒီကျမတို့ခုနပြောတဲ့ Artemis နင်းဆေးပေါင်းကတော့အခုဒီကျမရေးဌာနမှာပဲဖြစ်ဖြစ်တခြားမိဖက်အဖွဲ့အစည်းတွေမှာပဲဖြစ်ဖြစ်အခုဒီဘယ်မှာပဲဖြစ်တနိုင်ငံလုံးမှာဒီဆေးကိုရနိုင်အောင်လို့တော့တော်တော်များများအဖွဲ့အစည်းတွေကထောက်ပံ့ပေးနေကြတယ်။အခုဆိုလို့ရှိရင်ဒီဆေးဝါးတွေဟာဈေးဝါမှာရှိတဲ့တနန်းတက်ထားတဲ့ဈေးဝါကျမရေးလောက်သားပေါ့နော်။သူတို့ရဲ့လက်ထဲမှာကိုဒီငှက်ဖျားဆေးတွေကအလွဲတကူရှိနေတယ
်။ဒါပေမဲ့အခုလိုဆေးဝါးလလန်းမိလာချိန်မှာဆေးရင်ပါမှုမဖြစ်ရအောင်လဲပြည်သူတွေဘက်ကလုပ်ပေးတဲ့နေရာတွေကိုဒေါက်တာအေးဦးဆိုးကအခုလိုဆက်ပြောပါတယ
်ဒီပြည်သူလူထုအနေနဲ့ကတော့ငှက်ဖျားဖြစ်လာပြီဆိုရင်အဓိကရေးကြီးတာစနစ်တကျကုသမှုခံယူဖို့ကနံပါတ်1အရေးကြီးဆုံးပဲပေါ့အဲ့တော့ငှက်ဖျားဖြစ်ပြီဆိုတာနဲ့သွေးပေါက်မှုရှင်းမယ်ဆက်ပြီးတော့အဖြေက15မိနစ်အတွင်းမှာထွက်တယ်ပြီးတာနဲ့ဒီငှက်ဖျားဆေးကို3ရက်တည်တည်ကြာကြာတောက်လိုက်လို့ရှိရင်ဒါငှက်ဖျားပိုအားတာပျောက်သွားမှာပဲဟုတ်လား9ရက်အတွင်းမှာတော့သူကလုံးဝကြီးအကုန်စင်ပျောက်သွားမှာပဲအဲ့တော့အဓိကကျမတို့ပြောချင်တာကတော့ငှက်ဖျားဖြစ်လာပြီဆိုရင်ထိရောက်တဲ့ငှက်ဖျားဆေးကိုသူတောက်ရမယ်ဆေးပတ်လဲအောင်ပေါ့နော်တောက်ဖို့ကအရေးကြီးဆုံးပါပဲ
အဲ့ဒီတော့အခုလို့ဆေးဝါးပုံမှန်ရလာတာကြောင့်ငှက်ဖျားကာကွယ်ရေးထိရောက်မှုပိုရှိလာပါလားလို့မေးရမှာတော့ဒေါက်တာအေးဦးဆိုးကငှက်ဖျားကြောင့်သေနှုန်းကတော့ကျလာတယ်ဖြစ်နှုန်းကတော့မကျသေးဘူးဆေးဝါးကုသမှုပိုလလန်းမိလာတာကြောင့်လူနာရီပေါ်ထုတ်နေတာကပိုများတောင်လာတယ်လို့ဆိုပါတယ်ဒေါက်တာအေးဦးဆိုးကပဲသေဆုံးမှုကျဆင်းလာတာကတော့ဆေးဝါးပုံမှန်လလန်းမိလာတာရဲ့စနစ်တကျဆေးတောက်လာနိုင်တာတွေအပြင်ဆေးစိမ်ချင်အောင်တွေတုံးနိုင်တာပိုများလာလို့လည်းဖြစ်တယ်လို့ဆိုပါတယ
်ဆေးစိမ်ချင်အောင်ဆိုတာကျမတို့ဒီဖွဲ့စည်းတွေကနေဝေထားတာတွေလည်းရှိတယ်နောက်တစ်ခါကြလို့ရှိရင်ပြည်သူလူထုကလည်းသူတို့ဒီကျမရဲ့ပညာပေးလုပ်ငန်းတွေကြောင့်တော်တော်များများသိလာပြီးတော့သူတို့ကိုယ်တိုင်သူတို့ရဲ့ကိုယ်ပိုင်ဆေးစိမ်တော့ချင်အောင်တွေကိုပေါ့နော်ဆေးစိမ်ပြီးတော့အိတ်လာကြတယ်နောက်တစ်ခါဒီတချို့ဆိုလည်းတော်ရဲမှာလုတ်တိုင်သွားလုတ်ကြတဲ့လူတွေကဟာအစပေါ့နော်သူတို့ညဖျားမဖြစ်အောင်လို့ဒီဆေးစိမ်ကျွန်တော်နဲ့အိတ်လို့ရှိရင်အတိုင်းတာတခုဒီကာကွယ်လာတယ်ဆိုတော့ကာကွယ်နိုင်တယ်ဆိုတော့ဟိုအချက်လက်တွေအားလုံးသူတို့သိလာတာလည်းပါတယ်ပေါ့
ဒေါက်တာအေးယူဆိုကပဲဆေးစိမ်ကျွန်တော်အပြင်နောက်ထပ်ကာကွယ်နိုင်တဲ့နည်းလမ်းတွေအတွက်လဲ
ကျွန်တော်ဆေးစိမ်တယ်လို့ပဲသူတို့ကသူတို့ရဲ့လုပ်ငန်းခွင်လုပ်တာဆိုတော့အမသုံးနိုင်ငံအသုံးဆောင်နေဥပမာအဖြစ်မွန်ပြည်နယ်မှာဆိုရင်ရာဘာဆေးချစ်တဲ့လူတွေကမနေ့အစောကြီးသွားပြီးတော့ တော်ရမှာသွားပြီးတော့အလုပ်လုပ်ကြရတယ်ရဘာတော်လေးထဲမှာเนาะအဲ့ချိန်ကငှက်ပြားချင်ပေါ်ဆုံးချိန်သူတို့အဲ့ဒီချိန်မှာငှက်ပြားမိနိုင်ဆုံးပေါ့เนาะအဲ့လိုချိန်မျိုးမှာအဝတ်စားတွေကိုစိတ်ဆိတ်မှလာကျွန်တော်တို့ဖြစ်နိုင်ပါဘူးအဲ့လိုပဲတခါချင်းမကိုက်ခံရအောင်တခြားရှင်စည်းလေးတွေကိုကျွန်တော်တို့လိနာမျိုးပေါ့နောက်ထပ်ကာဝယ်မှုနည်းလမ်းနေနေဆိုလို့ရှိရင်တချို့နိုင်ငံတွေမှာကျင့်သုံးတယ်လို့ပေါ့ပတ်ဝန်းကျင်ပန်းချင်းเนาะချင်းလင်းတာပေါ့เนาะချင်းနေမလာနိုင်အောင်လုပ်တာမျိုးနောက်တစ်ခါဟလာကျမတို့ဒီဆေးဖြန်းတာမျိုးပေါ့เนา
ะအလားတူပဲငှက်ဖျားအဖြစ်များတဲ့နေဆက်ဒေသတွေမှာလည်းငှက်ဖျားဖြစ်နှုံမကြပေမဲ့ငှက်ဖျားကြောင့်သေဆုံးမှုနှုံကျလာပုံကိုနယ်လှက်ကျောပေါ်ကြီးကျမကြီးအဖွဲ့ခေါင်းဆောင်ဆရာမမန်းကဆိုပါတယ
်ပြင်းနှုံကတော့တစုံတရာရော့ကျနေလို့တော့ကျွန်တော်ပြောလို့ရတာပေါ့เนาะငှက်ဖျားဖြစ်ရတော့ရောဂါဖြစ်နှုံကတော့ကျွန်တော်တို့ထိထိရောက်ရောက်ကာဝယ်မှုမပြေနိုင်ဘူးပေါ့နော်။ဘာဖြစ်လဲဆိုတော့ကျွန်တော်တို့ဒေတာကနည်းနည်းတည်ငြိမ်မှုမရှိဘူး။ငြင်းနှံလဲရှေ့ပြောနေရတယ
်။ဆရာမမန်းကပဲအခုလိုတည်ဆုံးမှုကျလာရတာကဆေးဝါးကုသပေးနိုင်မှုလလန်းပုံမီလာလို့ဖြစ်တယ်လို့ထောက်ပြပါတယ်။ဒါပေမဲ့ငှက်ဖျားဆေးပေါင်းကိုထိုင်းနိုင်ငံမှာတဆင့်ဝယ်ရတာခက်နေတာမို့ကုဟာကိုပဲဆေးရော်ပြီးသုံးနေရသေးတယ်။ကာဝယ်ရေးအတွက်လဲဆေးစင်ချင်အောင်လုံလုံလောက်လောက်ဖြန့်ဖို့ငွေကြေးအခက်အခဲရှိနေပြီးဆေးဖြန့်ဖို့ကလည်းခီးလမ်းပန်းခက်နေတာမို့မလုပ်နိုင်သေးပဲလိန်ဆေးကလည်းဈေးကြည့်တာကြောင့်ကျင်းနေကြကြမတုံးနိုင်သေးဘူးလို့ဆိုပါတယ်။အဲ့ဒီတော့အနာဂတ်မှာပြည်တွင်းရောနယ်စပ်မှာပါငှက်ဖျားကာကွယ်ရေးပို့လုံနိုင်ဖို့အစိုးရ NGO နဲ့ပြည်သူတွေဘက်ကလည်းဝိုင်းဝန်းကူညီပေးကြဖို့အကြံပေးရင်းနဲ့ပဲဒီတစ်ပတ်ကျန်းမာရေးကဏ္ဍကိုဆုံးသတ်ပြရစီပါတယ်။